မုန်တိုင်းငယ်ကနေပူအားကောင်းလာတဲ့ဆိုက်ကလုန်းမုန်တိုင်းဌာနဖြစ်အသွင်ပြောင်းပြီးတိုက်ခိုက်နေပြီလို့မိုးစလကဒီနေ့မှထုတ်ပြန်လိုက်ပါတယ်။အိန္ဒိယနိုင်ငံပူရီမြို့နဲ့ဆာဂါကျွန်းတို့ကြားမှာဖြတ်ကျော်တိုက်ခိုက်မဲ့ဒီဌာနဆိုက်ကလုန်းရှင်ကြောင့်နေပြည်တော်ပါဝင်ရန်ကုန်တိုင်းနယ်ပြည်နယ်၁၁ခုလောက်မှာမိုးများရေကြီးရေလျှံလေပြင်းတိုက်ခိုက်နိုင်တာနဲ့ပြည်တွင်းရေကြောင်းတွာလာရေးလေကြောင်းခီးပြန်သွန်းမှုအထူးသတိထားကြဖို့မိုးစလကနှိုးဆော်နေပါတယ်။ဒီနောက်ဆုံးအချိန်လေးရန်ကုန်ကပေးပို့လာတာကိုမဆုမုံပြောပြပေးပါအောင်ခင်ဗျာ။
ဘင်္ဂလားပင်လယ်ော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းကြီးဟာအနောက်မြောက်ဘက်ကိုရွေလျားသွားပြီးတော့ပိုပြီးတော့မှအားကောင်းတဲ့ဆိုက်ကလုန်းမုန်တိုင်းဒါနာအဖြစ်ကိုအသွင်ပြောင်းပြီးတိုက်ခတ်နေပြီလို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကအောက်တိုဘာလ23ရက်နေ့ဒီကနေ့မှသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံဟိုင်းကြီးကျွန်းမြို့ရဲ့အနောက်မြောက်ဘက်ရေမိုင်255မိုင်ခန့်အကွာအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်စာကားကျွန်းတောင်အရှေ့တောင်ဘက်ရေမိုင်340မိုင်ခန့်အကွာမှာတော့ပင်လယ်ပြင်ကိုဗဟိုပြုပြီးတော့တိုက်ခတ်နေတဲ့ဆိုက်ကလုန်းဌာနဟာလက်ရှိမြန်မာနိုင်ငံဘက်ကိုဥတီရွေလျားမဲ့အခြေအနေမရှိတာကြောင့်မိုးစလကအဝါရောင်အဆင့်သတ်မှတ်ထားပါတယ်။ဆိုက်ကလုန်းမုန်တိုင်းဌာနဟာအောက်တိုဘာလ25ရက်နေ့မနက်အစောပိုင်းမှာတော့အိန္ဒိယနိုင်ငံအော်ရီတာပြည်နယ်မြောက်ပိုင်းနဲ့အနောက်ဘင်္ဂလားပြည်နယ်ကမ်းခြေပူရီမြို့နယ်စာကားကျွန်းတို့ကြားကိုဖြတ်ကျော်တိုက်ခတ်နိုင်တယ်လို့မိုးစလကခန့်မှန်းထားပါတယ်။ဒီလိုမျိုးဆိုက်ကလုန်းမုန်တိုင်းဖြတ်ကျော်တိုက်ခိုက်မဲ့ကာလမှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်စတဲ့နေရာတွေမှာမိုးထစ်ချုံရွာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုအတည်ပြုပါတယ်
။မုန်တိုင်းကတော့ဒီနေ့နဲ့တော့မြန်မာကာယရန်နဲ့တော့နည်းနည်းဒီနေ့တော့မိုးရေလာပြီပေါ့နော်။ဒီနေ့ကတော့ဒီနေ့တော့ဖြည့်တတ်နေတာပေါ့။ဒါတော့ဒီရန်ကုန်တို့ဘာလို့လဲမြို့ကကျွန်းမှာဒီမှာအမေကဒီမှာတော့ရိုးနေမှာပေါ့။ဒီနေ့မျိုးပါတယ်နော်။တနင်္လာနေ့ကပြောင်းမှုပြန်ပြီးတော့ရှိလာနိုင်တယ်ဆိုတော့ဟိုဒီစခိုင်းဆိုင်ဥရန်ဒေတာပေါ့နော်။ဒီရှင်းစခိုင်းပေါ့နော်။အဲအဲ့နေရာကြီးအရောတန်းမိုင်းရှင်းပေါ့။ဒီပါတော့ပိုပြီးနည်းနည်းလေးအောက်ဆောင်နိုင်တယ်ဆိုတော့အဲ့နေရာကြီးပိုလေးပြားလာနိုင်ပါပြီ။ဆိုတော့မုံတိုင်းကတော့ဒါ25ရက်နေ့ဒီနေ့တော့မှာတော့ဒါအိန္ဒိယကမ်းခြေကိုဖြတ်မယ်လို့မှန်းလာပြီ။အဲ့ဒီအတွင်းမှာတော့ကျွန်တော်တို့ဘုံပြောရခိုင်နေခြေနေမကွေးတိုင်းလို့လေအဲ့ဒီဆက်မှာတော့ဒါတွေကိုကြောင်းမယ်
။ဒီသတင်းပတ်ထဲမှာမုံတိုင်းအစိန်ကြောင့်ရက်ဇက်တိုက်ဆိုသလိုမိုးများပြီးတော့ရေကြီးနေတာပါ။ရန်ကုန်မြို့နယ်အပါအဝင်ရန်ကုန်တိုင်းတွင်းကမြို့နယ်တချို့စင်ချေဘုံရက်ကွက်ဒီမှာတော့မကြုံစဘူးစံချိန်တင်ရေလွှမ်းမိုးမှုတွေဖြစ်နေပြီးတော့နေရင်တချို့ရေနှင်းမြုပ်ကုန်တဲ့အတွက်မိသက်ဦးစီးဌာနအပြင်ကုညီကယ်ဆယ်ရေးအဖွဲ့တွေကအရေးပေါ်နေရာရွှေ့ပြောင်းပေးနေရပါတယ်။အခုတိုက်ခတ်လာနေတဲ့ဆိုက်ကလုန်းမုန်တိုင်းရဲ့အချိန်ကြောင့်အောက်တိုဘာလ23ရက်နေ့ဒီကနေ့မနက်ပိုင်း24ရက်နေ့အတွင်းမှာတော့နေပြည်တော်စကိုင်းတိုင်းမန္တလေးမကွေးပဲခူးရန်ကုန်အေယာဝတီကချင်ရှမ်းပြည်နယ်မြောက်ပိုင်းနောက်ချင်းပြည်နယ်ရခိုင်ပြည်နယ်ဘက်ဒီမှာနေရာစိတ်စိတ်ကနေပြီးတော့နေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးတော့တချို့ဒေသတွေမှာတော့ဒေသအလိုက်မိုးကြီးတာနေရာကွက်ပြီးတော့မိုးများတာနဲ့လေပြင်းတိုက်ခိုက်နိုင်ပါတယ်လို့မိုးစလကဆိုထားပါတယ်။ဆိုက်ကလုန်းမုန်တိုင်းနောက်ဆက်တွဲသဘာဝဘေးအနေတွေလေပြင်းတိုက်ခိုက်တာရေကြီးမြေပြိုကျမှုတွေကိုအထူးသတိထားကြပါလို့ဒုတိယညွှန်ကြားရေးမှူးဦးလာထွန်းကသတိပေးပါတယ်
။မိုးရွာသွန်းမှုများရင်တော့ဒါဘာလို့လောက်တဲ့တော့ဘုရားကဒီရည်ရှာတော့ခုံကုန်းကောင်းတောင်ကုန်းကောင်းဒီမှာနေထိုင်တဲ့သူတွေနေရတာမြေပြိုမှုအနေနဲ့တော့ဒါကညင်းနေချောင်းတယ်ပေါ့နော်ဒီကအပြင်တောင်ကြီးပြည်စင်းမှုများလို့ညင်းတင်းတင်းချောင်းတယ်ရုပ်တရက်နော်ဒေဒီရပေါ့ဘုရားရှင်ကြီးကြီးတာအဲ့ဒါမျိုးတွေဟာဒီချောင်းလေးတွေရဲ့လူတွေဒီမှာသတိရှိဖို့တရက်ဒီမှာတိပြုဖို့လုပ်တယ်
မုန်တိုင်းအစိန်ကြောင့်မြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမကြခဏမိုးတက်လေပြင်းကြားရောက်နိုင်ပါတယ်။လှိုင်းကြီးရာကနေပြီးတော့လှိုင်းအလွန်ကြီးလာမှဖြစ်ပြီးမိုးတက်လေပြင်းကြတဲ့အချိန်မှာတော့ရေပြင်းမြေပြင်းလေဟာတနအီကိုမိုင်90ကနေ55မိုင်အထိတက်ခတ်နိုင်ပြီးလှိုင်းအမြင့်ကတော့မြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာ17ဘီကနေ15ဘီခန့်ရှိနိုင်မယ်လို့မိုးစလကသတိပေးထားပါတယ်။ဒီလိုမျိုးမိုးများရေကြီးမှုကြောင့်လေပြင်းတိုက်ခိုက်တာမိုးထစ်ချုံရွာတာမိုးကြိုးပစ်တာလျှက်စီးလက်တာမိုးသီးကျွေတာလျှက်ပြက်ရေကြီးတာမြေပြိုမှုနဲ့သဘာဝဘေးအန္တရာယ်ရှိတာကြောင့်ကုန်းမြင့်ဒေသအနီးမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့မြေပြိုကြမဲ့အန္တရာယ်နောက်ပြီးတော့မြင့်ငယ်ချောင်းငယ်တွေနားမှာနေထိုင်ကြသူတွေအနေနဲ့ရေကြီးရေလျှံမှုတွေကိုကြိုတင်သတိပြုရှောင်ရှားကြဖို့နဲ့ပြည်တွင်းရေကြောင်းလိုက်သွာလာနေတာလေရင်ပြန်တမ်းမှုတွေမှာအထူးသတိပြုကြပါဆိုပြီးတော့မိုးစလကသတိပေးနှိုးဆော်နေပါတယ်ရှင်။